အဲ့ဒီဩဂုတ်လ28ရက်နေ့ကုလသမဂ္ဂလူမျိုးရေးကောင်စီမှကျင်းပမယ့်မြန်မာအရေးတကားဖွင့်ဆွေးနွေးပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတိုးတက်မှုတွေကိုမြန်မာအစိုးရဘက်ကနေတင်ပြဖို့စီစဉ်ထားတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်အမတ်ကြီးဟောက်တူဆောင်က VOA ကိုပြောကြားပါတယ်။လူမျိုးရေးကောင်စီကဖိအားပေးနေတဲ့ဒုက္ခသည်တွေလက်ခံရေးအပါအဝင်နိုင်ငံသားဖြစ်ခွင့်ကိစ္စတွေမှာမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့နိုင်ငံရဲ့အချုပ်အခြာလုပ်ပိုင်ခွင့်နဲ့အညီစီစီစစ်စစ်လှုပ်ဆောင်သွားရမှာဖြစ်တယ်လို့လည်းဆိုပါတယ်။အကြောင်းစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩဂုတ်လအတွက်လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်ဗြိတိန်နိုင်ငံလုပ်ငန်းရှင်တွေထဲမှာဩဂုတ်လ28ရက်နေ့မှာကျင်းပမယ့်မြမအရေးတကပွင့်ဆွေးနွေးပွဲအစီအစဉ်ပါဝင်ကြောင်းဗြိတိန်သံအမတ်ကြီးကယ်ရင်ပီယားစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမသံအမတ်ကြီးဟောက်တိုဆွမ်းကအခုလိုပြောပါတယ
်။တကားဖွင့်ပြီးတော့ briefing လုပ်တော့ပြောခွင့်ရတော့ကျွန်တော်တို့နှစ်နိုင်ငံတော့ပြီးမှာပေါ့နော်။ဟိုပြီးတယ်ဆိုတော့ကျွန်တော်လည်းကျွန်တော်တို့ရဲ့ရက်ဒီချက်ကျွန်တော်လုတ်ဆောင်နေတဲ့ဟာတိုးတက်ဖြစ်ပေါ်မှုတွေဒါတွေကျွန်တော်ပြောမှာပေါ့လေအဲဘင်္ဂလားဒေ့ရှ်ကလည်းပြောမှာပေါ့
ထူးခြားချက်အဖြစ်ဒီလနောက်ပိုင်းမှာပြုလုပ်မယ့်မြမအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အေမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်တက်ရောက်ဆွေးနွေးဖို့မျှော်လင့်ထားကြောင်းနဲ့ဗြိတိန်နိုင်ငံသားဝင်ကြီးသည့်ဂျယ်ရမီဟန့်ကိုယ်တိုင်ဆွေးနွေးပွဲကိုဦးဆောင်ဖို့ရှိကြောင်းတန်မတ်ကြီးကယ်ရင်ပီယားစ်ပြောကြားခဲ့တဲ့အပေါ်မှာတမ်မကြီးဟောက်တိုဆွမ်းကသူ့ရဲ့အမြင်ကိုခုလိုပြောပါဗျ
။ဒရင်းမှုချုပ်ဘက်ကလည်းပဲသူပြောဟိုကျင်းတဲ့ဟာပြောမှာပေါ့လေ။တိုးတက်မှုတွေဘာတွေရှိလဲ၊ဘာတွေဆက်လုပ်ဆရာရှိတယ်၊ဘာညာသူအမြင်သူပြောမှာပေါ့။ဥမာဖြစ်တော့သူတို့တဘာတိအလှည့်ကြတဲ့လူတွေကသူတို့နိုင်ငံကြီးဝင်ကြီးအဲ့တော့လာနေရှိပါတယ်။အခုကတော့ဟိုသူတို့နိုင်ငံကြီးဝင်ကြီးအစ်စ်ပေါ့လေ။ Jeffrey Hunt ကလာမယ်ဆိုတော့သူတဘာတိလုံမှာပေါ့။သူလုံရင်းကောင်စီအလှည့်ကြမှာတော့ဒါသူတို့လုံနေရှိပါတယ်။အဲ့တော့ဒီမြန်မာကိစ္စတွေပဲစိတ်ဝင်စားကြတဲ့ဟာဖြစ်တဲ့ခါကျတော့ဒါလုံးမှာပေါ့လေ
ဇူလိုင်လကလုံခြုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးပွဲကျင်းပပြီးနောက်ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်အရေးကိစ္စမြမအစိုးရကဆောင်ရွက်နေတဲ့တိုးတက်မှုအခြေအနေတွေကိုတာမတ်ကြီးကအခုလိုပြောပါတယ
်ဟိုကုလသမဂ္ဂနဲ့အသုံးမွင့်ဆိုင်လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော့ MOU နဲ့ပတ်သက်ပြီးတော့လည်းပဲအခုက Technical Working Group ကရခိုင်ဘက်ကိုတွားထားရှိတယ်လေ့လာထားတာရှိတယ်ဒီဟာရဲ့တိုးတက်မှုတွေရှိမဲ့အပြင်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ဝန်ကြီးကလည်းဒီအပတ်သေးလောက်မှာမြန်မာနိုင်ငံလာဖို့ရှိတယ်လေဘင်္ဂလားဒေ့ရှ်နဲ့နိုင်ငံပြန်လည်လက်ခံရင်းနဲ့ပတ်သက်သဘောတူလက်မှတ်ထိုးထားတာရှိတယ်ရှိပါတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လုပ်ငန်းကော်မတီဖွဲ့ထားတာတသက်ရှိတယ်အဲအဲ့ဒီအဖွဲ့ကလည်းပဲကျွန်တော်ဒီလထဲမှာပဲတွေ့မယ်အဲ့ဒီရက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးလာတဲ့ရက်ပိုင်းမှာပဲကျွန်တော်တို့တွေ့ဖို့ရှိမယ်
ဒီဒုက္ခသည်တွေပြန်လက်ခံရင်းနဲ့ဒီဒုက္ခသည်တွေပြန်လာရင်းကိစ္စအခြေအနေရောဟိုဘယ်လောက်ထိနှိမ့်ဆက်မှုရှိလာပြီလဲရှင်
ကျွန်တော်တို့ကတော့ဆင်သင့်ဖြစ်ပြီးပြန်ပို့ပါတော့ဆိုပြီးစစ်စစ်ပြီးသားလူလည်းရှိတာပဲလေဒီနေ့ကကျွန်တော်တို့ဟိုနိုင်ငံနဲ့ထွက်သွားတဲ့လူတွေမှန်နေအဲ့လူတွေကိုပြန်ပို့လို့ရပြီကျွန်တော်စင်းလည်းပေးထားတာပဲအဲ2000ဟိုတော်ပေါ့နော်အဲ့တော့ဒီကဒီလူဒီဟာနေစပြီးလုပ်လို့ရပြီပဲဗျာဟိုပို့လို့ရပြီပဲဘင်္ဂလားဒေ့ရှ်ဘက်ကတို့ကဟိုကြောင်းပြတယ်ကြောင်းပြတယ်မပို့တာတော့ဟိုကျွန်တော်လည်းမတက်နိုင်ဘူးဆိုတော့လည်းပဲဒါကတော့ကျွန်တော်တို့ကတော့အစလက်ခံလို့ရပြီနောက်ပိုင်းအစီအစဉ်တွေကတော့ခုနပြောသလိုပေါ့အခု UN နဲ့လည်းကျွန်တော်လောက်တာတယ် UN AC ရတော့ပါတော့တယ်အလားဟိုဝင်လာပြီဆိုတဲ့အခါကျတော့ဒီစစ်စစ်မှုအပိုင်းကြီးဖြစ်စေ၊ကျန်တဲ့ပို့ဆောင်မှုအပိုင်းမှာဖြစ်စေသူတို့တာနေပြီးတော့ဝိုင်းဝန်းပြောဆိုပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းပဲနိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်နဲ့ညီအကောင့်တွေဖော်ဖို့သူတို့ဘက်ကလူဆိုင်ရှိတာလည်းလုပ်ဖို့ဝိုင်းဝန်းပြောမှာပေါ့အဲ့ဒါဆိုရင်တော့တဖြည်းဖြည်းစပြီးတော့ကျွန်တော်တို့ကောင်တွေဖော်လို့ရမှာပေါ့အကုန်လုံးကြီးတော့တခါတည်းတော့မရဘူးပဲစစ်စစ်ပြီးတော့ဒီစစ်စစ်နဲ့ကိုယ့်နိုင်ငံမှာနေသွားတဲ့လူဟုတ်လားမဟုတ်လားအဲ့ဒီကျစစ်စစ်တော့လောက်ရမှာပေါ့ဘယ်သူပဲဖြစ်ဖြစ်ကိုယ့်ရဲ့နိုင်ငံရဲ့အချုပ်အခြာအနာပိုင်းလုပ်ပိုင်ခွင့်တွေကဒီဟာတော့စီးနဲ့ကန်းနဲ့ဥပဒေနဲ့လောက်သွားရမှာ
အခုထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကိုဟိုမြန်မာအစိုးရဘက်ကဘယ်သူတွေများလာတက်မလဲရှင့
်ဟုတ်ကဲ့နိုင်ငံကြီးကစင်တော့ကျွန်တော်လာဖို့တော့တိတ်တော့ပြောလို့တော့မရသေးပါဘူးဟိုအနည်းဆုံးတော့ဝန်ကြီးစင်တော့ကျွန်တော်တက်မှာပါ
83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကို2018ခုနှစ်စက်တင်ဘာလ18ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးအထွေထွေညီလာခံဥက္ကဋ္ဌအသစ်ဖြစ် Miss Maria Ferranda Espinosa Grace ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်ရှင်